Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဩဂုတ်လ23ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုခါနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့တူရကီနိုင်ငံမှာလူပေါင်း54ယောက်သေဆုံးတဲ့တိုက်ခိုက်မှုကို IS သွေးကြွတွေဆင်လုတဲ့အသေခံဗုံးခွဲသမားကလေးတူကကျူးလွန်တဲ့အကြောင်းပြောဆိုချက်တွေကိုတူရကီဆိုရကပြန်လည်ရုံသိမ်းလိုက်ပါတယ်။ Democratic Party သမ္မတလောင်း Hillary Clinton နဲ့ခင်မွတ်ဖြစ်သူသမ္မတဟောင်းဘီကလင်တန်တို့ရဲ့ Clinton Foundation ကိုတည်ကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ Republican သမ္မတလောင်း Donald Trump ကတောင်းဆိုပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့လူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။27ရာစုပင်လုံးညီလာခံတက်ဖို့2015ရွေးကောက်ပွဲမှာအရွေးမခံခဲ့ရတဲ့ပါတီရဲ့ကိုယ်စားလှယ်တွေရွေးချယ်တဲ့တည်မှာတော့
ပါတီခုနှစ်စီအားလုံးရဲ့ကိုယ်စား၅ဦးဆိုတဲ့ညမှာလည်းကိုယ်စားပြုဖို့ကလည်းခက်ခဲရှိတယ်။ဒါနိုင်ငံရေးအပေါ်လို့နောက်တစ်ခုကလည်းခုနလိုမျိုးနိုင်ငံရေး
ကချင်ဒီမိုကရက်တစ်ပါတီကတွဲဖက်အတွင်းရင်းမှုဦးကျော်စံတော်ပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်ချန့်ခိုင်ဖွံ့ဖြိုးရေးပါတီရင်းခေါင်းဆောင်အပြောင်းအလဲတွေဖြစ်ပြီးတော့သမရဟောင်းဦးသိန်းစိန်နဲ့ပါတီခေါင်းဆောင်အတော်များများတာဝန်ကအနားယူလိုက်တဲ့အကြောင်းကိုတင်ပြသွားမှာဖြစ်တယ်လို့စကိုင်းတိုင်းတမိုးမြို့နယ်ထဲမှာ27ရာစုပင်လုံးညီလာခံထောက်ခံပွဲအတွက်တွေ့ဆုံခဲ့ကြသူတွေကိုမြို့နယ်အုပ်ချုပ်ရေးမှူးကကန့်ကွက်ပြီးတော့ခေါ်ယူတရိပ်ပေးတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုခေါအောင်လင်ဦးနဲ့မှခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင
်တူကီနိုင်ငံမှာစင်နေကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်ခန္ဓာတွင်လူပေါင်း54ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကို IS သွေးကြွတွေဆင်လုတဲ့အသေခံဗုံးခွဲသမားကလေးတူကကျူးလွန်တဲ့အကြောင်းပြောဆိုချက်တွေကိုတူရကီဆိုရကပြန်လည်ပြင်ဆင်ပြောဆိုလိုက်ပါတယ်တိုက်ခိုက်မှုကိုကလေးတူကကျူးလွန်ခဲ့တယ်လို့ဆိုတဲ့သတင်းတွေဟာမျက်မြင်တွေ့ရှိသူတွေရဲ့ပြောဆိုချက်တွေကိုအခြေခံထားတဲ့ကောလာဟာလာတွေသာဖြစ်တဲ့အကြောင်းတူရကီဝန်ကြီးချုပ်ဘီလာနီယယ်ဒီရမ်ကတင်းလာနေမှာပဲပြောဆိုလိုက်တာပါ
Bu saldırıyla ilgili tabii çok şiddetli bir patlama.
တက္ကမုနောက်ကမှာဘသူတွေပါဝင်နေတယ်လဲဆိုတော့အခုချိန်ထိတဲလုံစာမရသေးသလိုတက္ကမုကျူးလွန်နေသူနဲ့ဖွဲ့စည်းမိတွေကိုအစောပိုင်းပြောဆိုခဲ့တာတွေကလည်းမှားယွင်းနေတဲ့အကြောင်းတူကီဝန်ကြီးချုပ်ကဒိန်းနောက်တွေကိုပြောဆိုခဲ့တာပါ။အစောပိုင်းမှာတော့အသေးခံဘုံကွက်သမားအသက်7နှစ်ကနေ14နှစ်ကြားကလေးတူဖြစ်ပြီးအက်စ်သွေးကြွတွေဆင်လွတ်တာဖြစ်တဲ့အကြောင်းတူကီသမားရစ်စတိုင်အာရဝန်ကပြောဆိုထားတာပါ။တက္ကမုအတွင်းတည်ဆုံးသူအားလုံးနီးပါးကတော့အသက်18နှစ်ယောက်ကတ်လူငယ်တွေဖြစ်ကြပါတယ်။တက္ကမုအတွက်ဘသူကမှသူတို့လက်ချဲဆိုပြီးကြီးညာမျိုးမရှိပေမဲ့တက္ကတဲ့ပုံစံနဲ့အသုံးပြုတဲ့ဘုံမျိုးစားကတော့အရင်တုန်းက IS သွေးကြွရဲ့တက်ခတ်မှုတွေနဲ့ခက်ဆင်ဆင်တူပါတယ်။အင်းနီဂျင်စီးရီးယားနိုင်ငံမြောက်ပိုင်းကီလိုမီတာ60လောက်အကွာမှာရှိပြီး၅နှစ်ကြာစီးရီးယားပြည်ရင်းစစ်ကတိတ်ဆောင်မှုကြိုးပမ်းကြတဲ့ဒုက္ခသည်တွေခေါ်လွန်ရဂိုင်ဇီယန်တပ်မျိုးကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်ခန္ဓာတွင်တက်ခတ်ခံရပြီးနောက်မှာပဲစီးရီးယားနယ်စပ်က IS သွေးကြွတွေကိုရှင်းလင်းပြဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းတူကီနိုင်ငံကြီးဝန်ကြီးကလည်းပြောဆိုထားပါတယ်
။စီးရီးယားနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်အလို့အဆုံးအခြေအနေမှာရှိနေပြီးတော့ထောင်ပေါင်းများစွာသောရပ်သားပြည်သူတွေကိုကယ်တင်နိုင်ဖို့အတွက်အစားအစာရည်နဲ့စေဝါထောက်ကူပစ္စည်းတွေရည်ရည်လိုအပ်နေတယ်လို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂအကြီးအကဲကပြောပါရယ်စီးရီးယားပြည်သူတွေဟာပေါ်ပြလို့မရနိုင်လောက်အောင်စိုးဝါလာတဲ့အကြမ်းဖက်မှုတွေနဲ့ကြုံတွေ့နေကြပြီးလူတွေရက်ွက်တွေဆေးရုံတွေနဲ့စားသင်ကျောင်းတွေမှာဓာတ်ရုလက်နက်တွေမီလောင်ပုံးတွေအသေးခံဘုံးခွဲတိုက်ခိုက်မှုတွေနောက်လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာခံရတဲ့အပြင်တရားမဝင်ဖမ်းဆီးနှိပ်စက်သည့်နေဆက်ညှဉ်းပန်းခံရတာတွေမတရားပြုကျင့်ခံရတာတွေနဲ့လည်းကြုံနေရတယ်လို့လူသားချင်းစာနာမှုရေးရာကုလသမဂ္ဂအကြီးအကဲစတီဖန်အိုဘရိုင်ယန်ကပြောပါတယ်ဒီနေ့လာနေကကုလသမဂ္ဂလူ့ကျွေးရေးကောင်စီမှသူကအဲ့ဒါလိုပြောခဲ့တာပါအလက်ပေါ်မြို့ရဲကိုအကူအညီတွေပေးပို့နိုင်ဖို့နဲ့ဒီနာမကျန်းဖြစ်နေတဲ့သူတွေကိုမြို့တွင်းကနေအပြင်ကိုခေါ်ထုတ်နိုင်ဖို့အတွက်အလက်ပေါ်မြို့မှာအပတ်စဉ်48နာရီအဖြစ်ခက်ရက်စဲပေးဖို့ကိုလည်းတက်ဆိုင်ရာအဖွဲ့တွေအားလုံးကိုမစ္စတာအိုဘရိုင်ယန်ကတိုက်တွန်းခဲ့ပါတယ်လက်ပေါ်မြို့ဟာဆီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တယ်လို့ပြည်တွင်းစစ်မဆခင်အချိန်အထိတိုင်းပြည်ရဲ့စီးပွားရေးအချက်အချာမြို့ဖြစ်ခဲ့တာပါ။အတိုက်ခံဖွဲ့တွေထိန်းချုပ်ထားတဲ့မြို့ရဲ့အရှေ့ပိုင်းကိုစိုးရတပ်ဖွဲ့တွေကဝန်းရံပိတ်ဆို့ထားတာကြောင့်လောလောဆယ်မှာဒီလက်ပေါ်မြို့အတွင်းအရက်သားပြည်သူ3,500လောက်ပိတ်မိနေတာပါရှင်။
Democratic Party သမ္မတဟီလာရီကလင်တန်နဲ့ခင်မွန်းဖြစ်သူသမ္မတဟောင်းဘေးကလင်တန်တို့ရဲ့ Clinton Foundation ကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဖို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတောင်းဆိုလိုက်တယ်လို့ပြည်အောင်စုစုံစမ်းစစ်ဆေးဘီရို FBI ကမယုံရဘူးလို့လည်းပြောဆိုလိုက်ပါတယ်။ Ohio ပြည်နယ် Akron မြို့ကတင်းလာနေစီယုံရီခီးစဉ်အတွင်းမှာတော့ပြန်ဖက်ဖြစ်တဲ့ Clinton ရဲ့ရာဇဝမှုမြောက်တဲ့လုပ်ရက်တွေဖြစ်ရည်ညွန်းတုံတုံပြီးသူ့အနေနဲ့တုံ့လုံမှုရဲ့အထိဖြစ်ရတဲ့အကြောင်း Trump ကအဓိကအာရုံစိုက်ပြောဆိုသွားတာပါ။ Brighter ဖွဲ့စည်းတစ်ခုဖြစ်တဲ့ Clinton Foundation မှာအလူငွေအဓိကထည့်ဝင်ခဲ့သူတွေဟာ Hillary Clinton နိုင်ငံရဲ့ဝန်ကြီးဖြစ်တာဝန်ယူနေစဉ်ကာလအတွင်း Clinton ဒါမှမဟုတ်သူ့ရဲ့လက်ထောက်တွေနဲ့ဆက်သွယ်နိုင်တဲ့အထူးအခွင့်အရေးရခဲ့သူတွေဖြစ်တယ်ဆိုပြီး Trump ကဆွဆွဲနေတာဖြစ်ပါတယ်။ Clinton ကတော့ဆွဆွဲချက်တွေမမှန်ဘူးဆိုပြီးအစဉ်တစိုက်ငင်းဆန်ထားတာပါ။အခြေတင်ဖြစ်စရာတွေကြုံခဲ့ရပြီးတဲ့နောက်အစ်စ်ထက်မှထုတ်ပြန်ခဲ့တဲ့ဝန်ကြီးအောင် Clinton ရဲ့ email တွေထဲမှာတော့သူ့လက်ထောက်တချို့ကိုအခွင့်အရေးရအောင်တောင်းခံတာမျိုးတွေတွေ့ခဲ့ရပေမဲ့တောင်းတဲ့အတိုင်းပေးတာမျိုး Clinton ကိုယ်တိုင်ပတ်သက်နေတာမျိုးအထောက်အထားတစုံတရာတော့မတွေ့ခဲ့ကြရပါဘူး။သမ္မတဟောင်းဘေးကလင်တန်ကတော့ဇနီးဖြစ်သူသမ္မတဖြစ်နေရွေးချယ်ခံရပြီဆိုရင် Foundation နဲ့ပတ်သက်လို့အပြောင်းအလဲတွေလုပ်မှာဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာထားပါတယ်။ Clinton Foundation အတွက်ပြည်ပကလူရှင်တွေ Corporation ကြီးတွေကအထောက်ပံ့တွေကိုလက်ခံတော့မှာမဟုတ်သလိုသူကိုယ်တိုင်လည်းဘုတ်ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်မဲ့အကြောင်းသမ္မတဟောင်းကလင်တန်ကပြောဆိုခဲ့တာပါ။
အမေရိကန်သမ္မတဘရက်ဥဘာမားနဲ့ဗိုအမေရိကနိုင်ငံတစ်ခုဖြစ်တဲ့ကော့စတာရီကာနိုင်ငံသမ္မတလူးဝစ်ဂီလာမိုဆိုလစ်တိုတနင်္လာနေ့တုန်းကအိမ်ပြီးတော့မှတွေ့ဆုံခဲ့ကြပြီးတော့ကော့စတာရီကာနိုင်ငံကိုဒေါ်လာသန်းချီစီးရေးအကူအညီတွေပေးဖို့သဘောတူညီချက်ကိုအပြည့်အသတ်ဆွေးနွေးခဲ့ပါတယ်။ရာဇဝတ်ဂိုင်းတွေနဲ့လူကုန်ကူးမှုတွေလျှော့ချနိုင်အောင်ကြိုးပမ်းတဲ့အနေနဲ့သမ္မတဥဘာမားနဲ့အတူဒုသမ္မတဂျိုးဘိုင်ဒန်မှပါဝင်ပြီးတော့ဒီကော့စတာရီကာနိုင်ငံကိုဒေါ်လာသန်း30စီးရေးထောက်ပံ့တွေပေးသွားဖို့သဘောတူခဲ့တာပါ။ဒီအကူအညီတွေထဲမှာတော့ကုန်တင်လေယာဉ်20အကြီးစားကင်းလက်ရေရင်ကြီး20နောက်ကြားဖြတ်ဖမ်းဆီးနိုင်တဲ့အသေးစားလင်ငယ်20နိုင်ငံထဲကိုတရားမဝင်ဝင်ရောက်သူတွေကိုလေကြောင်းကနေစောင့်ချက်နိုင်တဲ့ထောက်ကူပစ္စည်းတွေနဲ့အတူဒီလိုလူတွေကိုဖော်ထုတ်ရမှာလက်ဝေအထောက်အထားအပါအဝင်ကိုယ်ရေးအချက်လက်တွေကိုစုဆောင်းပေးနိုင်တဲ့ software တစ်ခုလည်းပါပါတယ်။တန်ချက်ကရင်30အပါအဝင်တရားဥပဒေစိုးမိုးရေးဆိုင်ရာထောက်ကူပစ္စည်းတွေအပြင်ကွန်ပျူတာစနစ်နဲ့ဖန်တီးထားတဲ့တနက်ပြစ်လေ့ကျင့်ကွင်းတွေတည်ဆောက်ဖို့နဲ့ကော့ကိုဗာဒိုအမျိုးသားဥယျာဉ်မှာစောင့်ကြနေသူတွေအတွက်ဆက်သွယ်ရေးပစ္စည်းကိရိယာတွေထောက်ပံ့ပေးသွားဖို့လည်းသဘောတူခဲ့ကြတာပါဒီလိုပစ္စည်းကိရိယာအကူအညီတွေအပြင်အမေရိကန်အစိုးရအနေနဲ့ကမ်းခြေဆောင်တင်တဲ့အများအပြားနဲ့ဒီလှေတွေကိုဘယ်လိုပုံမှန်ပြုပြင်ထိန်းသိမ်းသွားနိုင်မလဲဆိုတဲ့သင်တန်းတွေကိုလည်းကော့စတာရီကာနိုင်ငံကိုပေးသွားအောင်ပါပါရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်ပနိုင်ငံတွေမှာတာဝန်ထမ်းဆောင်နေကြတဲ့မြောက်ကိုရီးယားတပ်တမန်တွေရဲ့မိသားစုဝင်တွေကအရွယ်ရောက်သူတွေကိုနေရက်ပြန်လာကြဖို့မကြသေးရင်ကပဲအစိုးရကညွှန်ကြားချက်ထုတ်ပြန်လိုက်တဲ့အကြောင်းထောက်လိုင်းရင်းအသံဝိုင်းကိုကူကပြီးတောင်ကိုရီးယားနိုင်ငံကရေဟွန်သတင်းကဖော်ပြလိုက်ပါတယ်။ပပျောင်းခိုလိုမာကိုဟန်တာကိုကျိုးပန်းတဲ့လောက်ရက်ဖြစ်ယူဆရတဲ့အစီအစဉ်ရဲ့ဒစိတပိုင်းဖြစ်နေတဲ့25နှစ်နဲ့အထက်အရွယ်ရှိသူတန်တမန်တွေရဲ့သားသမီးတွေနေရက်ပြန်ဖို့မြောက်ကိုရီးယားအစိုးရကအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းတောင်ကိုရီးယားအမျိုးသားထောက်လိုင်းရေးဌာနတာဝန်ရှိသူတွေကလွှတ်တော်ကော်မတီတစ်ရက်ကိုတကပိတ်ဆွေးနွေးပွဲတစ်ခုအတွင်းမှာအစီရင်ခံခဲ့တဲ့အကြောင်းသတင်းကဖော်ပြခဲ့တာပါ။ဒါမှမဟုတ်ဗြိတိန်နိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံရဲ့ဒုတိယအဆင့်မြင့်အရာရှိဖြစ်တဲ့ထေယောင်ဟိုပဲပြောင်းသွားခဲ့တာမြောက်ကိုရီးယားအစိုးရရဲ့အမိန့်ကြောင့်ဖြစ်ပုံမရဘူးလို့လည်းတောင်ကိုရီးယားလွှတ်တော်နဲ့နှိစက်သူအတိုင်းဝန်းကပြောပါတယ်။မြောက်ကိုရီးယားအဆင့်မြင့်တန်တမန်ဟာပဲပြောင်းမှုကြိုးပမ်းနေတာတော်တော်ကြာပြီလို့လည်းလွှတ်တော်နဲ့နှိစက်သူကပြောဆိုခဲ့တာပါ။အဆင့်မြင့်တန်ရာရှိပဲပြောင်းလာတာဟာမြောက်ကိုရီးယားအစိုးရထဲမှာအကြီးအကျယ်အကွဲပြဲတွေရှိနေတယ်ဆိုတာကိုပြသနေတဲ့လက္ခဏာဖြစ်တဲ့အကြောင်းတောင်ကိုရီးယားသမ္မတပတ်ကုံရဲကတင်းလာနေမှာပဲအမျိုးသားလူညုံရေးကောင်စီကိုပြောဆိုထားပါတယ်။မြောက်ကိုရီးယားကတော့ပဲပြောင်းသွားတဲ့အဆင့်မြင့်တန်ရာရှိဟာကလေးတွေကိုမပွင့်ပြင်ရာပြုမှုလာတွေပါဝင်ရာဇဝတ်မှုတွေကျူးလွန်ခဲ့သူတူဖြစ်နေပြစ်တင်ရှုတ်ချပြောဆိုခဲ့ပါတယ်
။ဖိလစ်ပိုင်လူထုအများစုရဲ့ထောက်ခံမှုရထားတဲ့သမ္မတရော်ဒရီဂိုဒူတာတက်ဟာဒီပြီးခဲ့တဲ့ဇူလိုင်လကစတင်တဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးလှုပ်ရှားမှုမှာအစိုးရကနိုင်ငံတော်ဝန်မူရစ်ဆေးသုံးဆွဲသူ၄သန်းနီးပါးကိုနှိမ်နှင်းနေတာနဲ့အမျှဒါဟာလူခွင့်ရေးချိုးဖောက်မှုဖြစ်တယ်ဆိုတဲ့အငင်းပွားမှုတွေလည်းကြေကြေပြန့်ပြန့်ဖြစ်လာနေပါဗျ။အရင်တုန်းကတရားရေးဝင်ကြီးတာဝန်ယူခဲ့တဲ့လက်ရှိအထက်လွှတ်တော်အမတ်လိုင်လာဒဲလင်းမာဦးဆောင်တဲ့ဒီသတင်းပတ်ထည့်အထက်လွှတ်တော်ဌာနအထူးဌာနပွဲမှာတော့ဒီသမ္မတဒူတာတေရဲ့တင်းမာတဲ့ဥပဒေတွေနဲ့မူဝါဒတွေကိုထောက်ခံသူတွေနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကကွဲပြားမှုတွေကိုမိမောင်းထုတ်ပြနေပါဗျ။မြို့တော်ဝင်ဟောင်းတူဖြစ်တဲ့မစ္စတာဒူတာတေဟာ မူရစေဝါကိစ္စတွေနဲ့ရာဇဝတ်မှုတွေကိုဥပဒေပြင်ပကနေနှိမ်နင်းတာအပါအဝင်ပြင်းထန်တဲ့နိဒန်းတွေကိုသုံးပြီးတော့နှိမ်နင်းသွားမယ်လို့ချင်းချောက်ပြောဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မေလတုန်းကသမ္မတအဖြစ်နဲ့ရွေးကောက်တင်မြောက်ခံခဲ့ရတာပါမစ္စတာဒူတာတီရဲ့မူရစေဝါတိုက်ဖက်ရေးလှုပ်ရှားမှုအချိန်ရလာတာနဲ့အမျှတိုင်းပြည်တော်မှာဖမ်းဆီးမှုတွေလူနေအိမ်တွေထဲဝင်ရောက်ရှာဖွေမှုတွေနဲ့ဒီနှိမ်နင်းမှုတွေအတွင်းမှာတိတ်ဆုံးခဲ့သူတွေရဲ့အရေးအတွက်တိုးလာတဲ့အခြေအနေတွေကြောင့်အခုလိုအထက်လွှတ်တော်ကြားနာပွဲခေါ်ယူခဲ့ရတာပါရှင်
ထိုင်းနိုင်ငံဘန်ကောက်မြို့ကဟိန်းနူနက်ကောမှာပြီးခဲ့တဲ့နှစ်ထဲလူပေါင်း20အထိသေဆုံးခဲ့တဲ့ဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးရုံးတင်စစ်ဆေးခံရတဲ့ဝီဂါမွတ်စလင်တို့ကဖမ်းဆီးခံထားစဉ်ဝန်ခံချက်ပေးဖို့ညှဉ်းပန်းနှိပ်စက်ခံရတဲ့အကြောင်းပြောဆိုထားတာကိုထိုင်းစစ်ကွန်ရုံးကဒီကနေ့မှပဲပယ်ချလိုက်ပါတယ်။ဒီနောက်မှာတော့ဝီဂါတွေအတွက်စကပြန်မရှိတဲ့အတွက်ယုံချင်းကိုနောက်လာအထိရွှေ့ဆိုင်းမှုတရားရုံးကဆုံးဖြတ်ခဲ့ပါတယ်။တရုတ်နိုင်ငံသားဝီဂါလူမျိုးနှစ်ဦးကတော့စစ်တပ်ရဲ့ဂျင်းစကန်တွင်ထိမ့်သိမ်းခံထားစဉ်မှာညှဉ်းပန်းနှိပ်စက်မှုတွေနဲ့ဖိနှိပ်မှုတွေရှိခဲ့တဲ့အကြောင်းပြခဲ့တဲ့အကျိုးကျမ်းနာမှုတွေအတွင်းပြောဆိုခဲ့ကြသလိုတခြားထိန်းသိမ်းစကန်ကိုပြောင်းရွှေ့ပေးဖို့လည်းလျှောက်ထားခဲ့ကြပါတယ်။ဒါပေမဲ့လည်းအမှုတွေရဲ့ပြောဆိုချက်ကိုစုံစမ်းစစ်ဆေးရမှာခိုင်လုံမှုမရှိအောင်တွေ့ရှိရပြီးအမှုကလည်းအမျိုးသားလွန်ယုံရင်းနဲ့ပတ်သက်နေတာကြောင့်လက်ရှိနေရာမှာပဲဆက်လက်ထိန်းသိမ်းမှာဖြစ်တဲ့အကြောင်းစစ်ကွန်ရုံးကတရားသူကြီး၃ဦးနဲ့တူကကြေညာခဲ့ပါတယ်။နာမည်ကြီးအမှုဖြစ်တာကြောင့်ဆွဆွဲခံရတဲ့သူတွေအနေနဲ့တာမန်ချင်းစကန်တွေမှာထားမယ်ဆိုရင်အန်ဒီရဲ့ပုံများပြီးစစ်ထောင်တွေကပိုပြီးလုံခြုံမှုရှိလိမ့်မယ်လို့လည်းပထမနေ့ကျမ်းနာမှုအတွင်းမှာတရားသူကြီးကပြောဆိုလိုက်တာပါအကျိုးချမ်းသာမှုတွေမှာစကပြန်လှုပ်ပေးခဲ့တဲ့တခြားဝီဂါလူမျိုးတယောက်ကတော့နောက်ထပ်ရာဇဝတ်မှုတစ်ခုနဲ့အဖမ်းခံခဲ့ရပြီးနောက်ပိုင်းမှာတော့အာမခံတင်ပြီးဘယ်ရောက်သွားမှမသိဘူးလို့လည်းအကျိုးဆောင်ရှင်တွေကဒီကနေ့တရားခွင်မှာပြောဆိုသွားပါတယ်ဒီအတွက်လည်းဒီကနေ့နဲ့မနက်ဖြန်မှာကျမ်းသာမှုစီစဉ်ထားတဲ့တရားခွင်ကိုစက်တင်ဘာ15ရက်နေ့16ရက်နေ့ထိရွှေ့ဆိုင်းမှုတရားရုံးကဆုံးဖြတ်ခဲ့ပါတယ်
နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ရဲ့ဌာနချုပ်ကိုလေကြောင်းတိုက်ခိုက်ခဲ့တာမှာအဖွဲ့ခေါင်းစာအဘူဘိတ်ကာရှေကာဝူနဲ့တခြားထိတ်တန်းအဖွဲ့ဝင်တို့အပြင်းထန်ဒဏ်ရာရသွားတယ်လို့အစိုးရလေတပ်ကဒီကနေ့ပြောပါရယ်ဘိုကိုဟာရမ်အဖွဲ့အခိုင်အမာခြေကုပ်ယူထားတဲ့ဆမ်ဘီစာတောအုပ်ကိုတောက်ချာနေကအစိုးရရဲ့လေယာဉ်တွေနဲ့ဘုံကျဲခဲ့တဲ့အတွက်အဖွဲ့ခေါင်းဆောင်ရှေကာဝူပခုံးမှာဒဏ်ရာအပြင်းထန်ရသွားတယ်လို့နိုင်ဂျီးရီးယားလေတပ်ပြောခွင့်ရစာနီဥစမန်ကကြေညာချက်မှာပြောပါရယ်ဒါအပြင်တခြားခေါင်းဆောင်တွေဖြစ်ကြတဲ့အဘူဘိတ်ကာမူဘီမာလမ်နူဟူနဲ့မာလမ်ဟမန်တို့လည်းဒီတိုက်ခတ်မှုအတွင်းမှာတိတ်ဆုံသွားပြီးတော့နောက်ထပ်အများပြားတဲ့ဒဏ်ရာရသွားတယ်လို့ပြောခွင့်ရဥစမန်ကပြောပါရယ်။အစိုးရတွေကတော့ဘိုကိုဟာရမ်ခေါင်းဆောင်ရှီကာဝူတိတ်ဆုံသွားတယ်လို့ဆွေးရကပြောပေမဲ့ဘိုကိုဟာရမ်ခေါင်းဆောင်လို့ဆိုတဲ့သူအသက်ရှင်လျက်ကြမ်းကြမ်းမှမှရှိနေတဲ့ဗီဒီယိုထွက်လာပြီးတဲ့နောက်မှာတော့သူသေမသေဆိုတာပြောလို့မရခဲ့ပဲဖြစ်ခဲ့တာပါရှင
်။ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူသေးတို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အားဆင်နိုင်ပါတယ်အခုတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီရင်းကောင်းဆောင်အပြောင်းလဲဖြစ်တဲ့တဲ့အရင်ဆုံးတင်ပြပါမယ်နေပြည်တော်မှာကျင်းပနေတဲ့ကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဒုတိယအကြိမ်ကြီးလာခန်းကနေခေါင်းဆောင်တစ်တွေကိုရွေးချယ်လိုက်ပြီးတော့သမရဟောင်းဦးသိန်းစိန်အပါအဝင်ကြံ့ခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အတော်များများပါတီခေါင်းဆောင်ပိုင်းကနေအနားယူလိုက်ကြပါတယ်။ဒီအပြင်ပြီးခဲ့တဲ့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်ဟောင်းတွေကလည်းအနားယူလိုက်တဲ့အထက်ပါဝင်ပါတယ်။ခေါင်းဆောင်မှုသွေးတက်လောက်မှုအတွက်ဗဟိုအလုပ်မှုဆောင်ကော်မတီတွေနဲ့ပြည်နယ်နဲ့တိုင်းဥက္ကဋ္ဌတွေကိုလည်းအသစ်ရွေးချယ်ခန့်အပ်ခဲ့ပါတယ်။နိုင်ငံတော်သမရဟောင်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးသိန်းစိန်ကတော့ပါတီရဲ့နိုင်ငံကအနေနဲ့ဆက်ရှိနေဦးမှာဖြစ်ပါတယ်။တရင်အပြည့်စုံကိုတော့ VOA မြန်မာပိုင်းကမေခါကပေးပို့ထားပါရရှင်
။ဒီကနေ့ကျင်းပတဲ့ကြံ့ခိုင်ရေးပါတီဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကနေခုလိုရွေးချယ်လိုက်တာဖြစ်ပါတယ်။သမရဟောင်းဦးသိန်းစိန်အပါအဝင်ကြံ့ခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တော်တော်များများပါတီခေါင်းဆောင်ပိုင်းကနေအနားယူလိုက်ကြပါတယ်။သမရဟောင်းဦးသိန်းစိန်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ဥက္ကဋ္ဌရာထူးကနေနှုတ်ထွက်ပြီးအရင်ယထားပို့ဆောင်ရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးတန်းထိပ်ကိုဥက္ကဋ္ဌအဖြစ်နေရာပေးလိုက်တာဖြစ်ပါတယ်။ဒီလိုပြန်လည်ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဒေါက်တာမောင်သိန်းကတော့အခုလိုပြောပြပါတယ
်။အပြောင်းရှင်းမှုလုံးဝအပြောင်းသလိုက်တာဦးသိန်းစိန်ဦးသိန်းစိန်ဥက္ကဋ္ဌမလုပ်တော့ဦးသိန်းဦးစိုးလည်းမလုပ်တော့အဲ့ဒီစာဟိုဦးတန်းထေးကဥက္ကဋ္ဌဒုတိယဥက္ကဋ္ဌကဦးမြတ်ဟဲ့အခြေတည်မှုဖြစ်တဲ့အရင်တော့ကပြီးလဲဦးတင်နိုင်တယ်လည်းမလုပ်တော့သူတို့ဖွဲ့ရလုံးဝဟိုနေယူဂျန်နရေးရှင်းကိုဟိုလုပ်လိုက်ပြီအဲ့ဒါလေးကဟာသူတို့အနေထားကသူတို့အနာရကအဖွဲ့ထဲမှာပါတယ်စီးစီးကမှဘိုးလုံးမှုဆောင်ဖွဲ့ထဲမှာမရှိတော့ဘူးအဲအရင်ဒီနယ်နဲ့တိုင်းပြည်မှာတာဝန်ယူခဲ့ကြတဲ့ဟိုဝန်ကြီးချုပ်တွေပေါ့နော်အဲ့ဒါတွေနဲ့နောက်အနေငယ်အချို့တွေလည်းပါပါတယ်အစ်စ်တွေလည်းအဲ့ဒီရတော့သူတို့ဘိုးဘိုးကြံပေးဖွဲ့ဆောင်ရှိအဲ့ဒီကြံပေးဖွဲ့မှာတောင်းယူကြပါလိမ့်မယ် renew လို့မဟုတ်ဘူးเนาะ renew ဆိုတာ totally change အခုကမဟုတ်လက်တွဲခေါ်သွားတာသွေးတည်လဲလောင်းမယ်အသွေးကြောင့်ရှိတဲ့လူတွေနဲ့နောက်ကအစ်စ်တွေနဲ့လက်တွဲပြီးတော့ဟိုဟာလုပ်မှာဒီလိုပဲလေပါတီကဒီလိုပဲလက်ဆင်ကပေးရမယ်တောင်းယူရှိတာပဲနောက်က ဟိုမျိုးဆက်ပြီးကောင်းဆောင်ပြစ်ပြီးမိုးချုပ်အောင်တောင်းရှိတာပါအဲ့ဒီဘောကိုသူတို့ဆက်လက်ကြတာ
ကျန်းခံရေးပါတီရဲ့ဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကိုနေပြည်တော်မှာရှိနေတဲ့ကျန်းခံရေးပါတီရုံးချုပ်မှာဩဂုတ်လ20ရက်ကနေစတင်ပြီးကျင်းပပြုလုပ်နေတာဖြစ်ပါတယ်ဒီညီလာခံမှာပါတီနဲ့ပတ်သက်တဲ့အကြောင်းအရာတွေအပြင်ဖက်ဒရယ်စနစ်နဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးတိုင်ပင်သွားဖို့ရှိတယ်လို့ပါတီဝင်တွေကပြောပါတယ်ပြည်ခိုင်ပြိုးပါတီညီလာခံကနေရွေးချယ်ခံလိုက်မှုအရာပါတီဥက္ကဋ္ဌဖြစ်ဦးတန်းသေးဒုတိယဥက္ကဋ္ဌဖြစ်ဦးမြက်ဟိန်းအထွေထွေအတွင်းရင်းမှုအဖြစ်ဦးတက်နိုင်ဝင်းဦးပိုက်ထွေဦးတန်းထွန်းဦးကျော်ကျော်ထေးဦးတင်အောင်ချေဒေါက်တာဆန်းဆန်းနွယ်စီကန်းထိန်သိမ်းရင်းအနေနဲ့ဦးခင်ကြီးလုပ်ငန်းစီစီရေးကော်မတီအဖွဲ့ဝင်အနေနဲ့ဦးစိုးနိုင်တို့ကိုဒီကနေ့ရွေးချယ်ခံအပ်လိုက်ပါတယ်ကျန်းခိုင်ရေးပါတီဥက္ကဋ္ဌဖြစ်သွားတဲ့ဦးတန်းသေးဟာဘုံမှုကျောက်ဟောင်းတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်2000ခုနှစ်ကနေ2003ခုနှစ်အထိတက်မ80ခွန်တက်မမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2003ခုနှစ်မှာတော့စွမ်းအင်ဝင်းကြီးဌာနရဲ့ဒုဝန်ကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့ပါတယ်2011ခုနှစ်မှာတော့စွမ်းအင်ဝင်းကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2013မှာတော့ရထားပို့ဆောင်ရေးဝင်းကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာမြန်အောင်ကနေဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့သူပါမကြသေးခင်ကကျင်းပပြီးစီးခဲ့တဲ့2015ရွေးကောက်ပွဲမှာလည်းမြန်အောင်မင်းဆန္ဒနယ်ကဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ဦးခင်မောင်လက်ကိုရှုံနိုင်ခဲ့ပါတယ်ဒုတိယဥက္ကဋ္ဌဖြစ်ရွေးခံရတဲ့ဦးမြတ်ဟိန်းနဲ့အထွေထွေအတွင်းရင်းမှုအနေနဲ့ရွေးခံရတဲ့ဦးတက်နိုင်ဝင်းတို့ဟာ2015ရွေးကောက်ပွဲမတိုင်ခင်ကမှတက်မတော်ထိပ်ပိုင်းယာဒူးတွေကနေအနာယူခဲ့သူတွေဖြစ်ပါတယ်ပြည်ခိုင်ပြိုးပါတီဥက္ကဋ္ဌအပြောင်းလဲနဲ့ပတ်သက်လို့အရင်ပါတီတွဲဘက်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးတဲ့သူရဦးရွှေမန်းကလည်းဥက္ကဋ္ဌသစ်ဖြစ်လာတဲ့ဦးတန်းထေကိုဂုံယူဝမ်းမြောက်ကြောင်းထုတ်ပြန်ခဲ့ပါတယ
်မမေခါတင်ပြတော်ရပါရှင်အခုတော့27ရာစုပင်လုံညီလာခံသတင်းတွေဖက်ဆက်ရအောင်ပါ2015ရွေးကောက်ပွဲမှာအရွေးချယ်မခံရတဲ့ပါတီ80ကပြည်တော်စုငင်းချမ်းရင်ညီလာခံ27ရာစုပင်လုံအတွက်ကိုယ်စားလှယ်5ဦးရွေးချယ်ပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပရမှာတက်ရောက်လာတဲ့ပါတီတွေကလက်မခံတာကြောင့်ကိုယ်စားလှယ်မရွေးချယ်နိုင်ခဲ့ပါဘူးဒီလိုမရွေးချယ်နိုင်တာကတော့ပြည်တော်စုငင်းချမ်းရင်ညီလာခံကျင်းပရေးအခြေခံမှုနဲ့အားလုံးပါဝင်ရေးမူနဲ့မကပ်ညီတာကြောင့်ဖြစ်တယ်လို့ဝေဖန်တာရရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံတယောက်ရေးအတွက်ကိုယ်စားလှယ်5ဦးကိုရွေးချယ်မဲ့အစည်းအဝေးကိုရန်ကုန်မြို့ကအမျိုးသားပြည်နယ်တင့်ပြည်ရင်းနဲ့ငင်းချမ်းရေးဗဟိုဌာနခွဲ NRPC ရုံးမှဒီကနေ့မနက်9နာရီကကျင်းပခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးကိုနိုင်ငံရေးပါတီ30ကျော်တယောက်ခဲ့ပေမဲ့ကိုယ်စားလှယ်ရွေးချယ်တာမရှိခဲ့ကြောင်းအစည်းအဝေးကိုတယောက်ခဲ့တဲ့ကချင်ဒီမိုကရက်တစ်ပါတီကတွဲဖက်အတွင်းရင်းမှဦးကျော်စံတော်ကပြောပါတယ
်ကိုယ်စားလှယ်5ဦးကိစ္စကတော့မရွေးချယ်ဖြစ်တော့ဘူးဒီမနက်ကတော့လာတဲ့ပါတီတွေကလည်း33ပါတီရှိတဲ့ခါတုတ်ဝက်လည်းမပြည့်ဘူးနောက်တစ်ခုပါတီ90အားလုံးရဲ့ကိုစား9ဦးဆိုတဲ့ညမှာလည်းကိုစားပြုဖို့ကလည်းခက်ခဲရှိတယ်ဒါနိုင်ငံရေးအပေါ်လေနောက်တစ်ခုကလည်းခုနလိုမျိုးနိုင်ငံရေးဆွေးနွေးပွဲတို့ကျွန်တော် political dialogue ပဲပြော27ပြည်လုံးလို့ပဲပြောတဲ့ခါမှာကျတော့ဒါအဓိကတော့ဒါနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ဆိုတဲ့နိုင်ငံရေးပါတီရဲ့အခန်းကဏ္ဍလည်းဒါအရေးကြီးတယ်ဆိုတဲ့အမြင်မှာအားလုံးဆွေးနွေးခဲ့ချက်တွေကိုကျွန်တော်စုစည်းပြီးမှဒါတော့ကျွန်တော်တက်ဆိုင်ရာတို့ပြန်ပြီးတင်ပြပေးမယ်ဆိုတဲ့အနေထားကျွန်တော်အချက်လက်တွေစုစည်းသဘောထားတွေစုစည်းပြီးမှဒါပြန်ပြီးတင်ပြတဲ့အနေထားတော့ပါပဲဒီမှာတော့
မနေ့9နိုင်မှာစတင်တဲ့အစည်းအဝေးဟာ9နိုင်ခွဲတော့မှာပြီးဆုံးသွားပြီးတက်ရောက်လာတဲ့နိုင်ငံရေးပါတီတွေရဲ့သဘောထားကို27ရာစုပင်လုံးပူးတွဲကျင်းပရေးကော်မတီနဲ့တက်ဆိုင်ရာကိုစာရေးသားပေးဖို့ခဲ့တာဖြစ်ပါတယ်အစည်းအဝေးကိုမတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ဥက္ကဋ္ဌဦးခမောင်ဆွေကသူတို့ပါတီရဲ့သဘောထားကိုအခုလိုပြောပါတယ်
ဘောမတီကတော့ဗျာဒီ AY ပါတီကြီးဟာ NDA ဇာတ်ရုပ်ပါတဲ့နေတော့ငင်းစင်းတဲ့တက်ကူတယ်။ငင်းပါတီအစုအဖွဲ့တက်မတော်အစိုးရသွတ်တော်အစုအဖွဲ့ကိုင်းလာတဲ့ကိုင်းအစုအဖွဲ့၃ခွဲဟာအဓိကအဖွဲ့ကြီး၃ခွဲအနေနဲ့ AY ပါတီမှန်သမျှဟာချုပ်နေနိုင်ဒီမှာဆိုင်မဲနဲ့တက်ခွင့်ရှိရဘူး။မနိုင်လို့နောက်ပဲဖြစ်ရမှာဆိုတဲ့ဆွေးနွေးချက်ဟာငင်းရေးပါတီတကူရဲ့ဒီဝင်ပိတ်ခါနဲ့ဒီလိုအလိုရှိပြလာခဲ့ကျွန်တော်တို့ပါတီမျိုးတက်ကတော့ဒါမလျော်ကံမဟုတ်ဆိုပြီးကျွန်တော်ကဘောမတီကိုသွားမတက်တာဖြစ်ပါလား။စင်ရေးပါတီကိုနိုင်ငံရေးပါတီရဲ့ဂုဏ်သိက္ခာနဲ့ညီညွတ်အောင်ဆက်ဆံတင်တယ်လေအဲ့လို all inclusive ပေါ့ဒီတစ်ချိန်လုံးပြောလာတဲ့ all inclusive ညက်ချရမယ်ဟာပေါ့အကုန်လုံးပါဝင်ရမယ် all stake ကိုသာပါမယ်ဆိုတဲ့သဘောထားကိုလည်းဟိုချုပ်ပေါက်သွားတယ်လေနောက်ဒီလိုချုပ်ပေါက်တဲ့မူအပြင်ကျွန်တော်တို့ကမတင်တော်တဲ့အတွက်ကြောင့်မလို့မူအရကျွန်တော်ကမတင်ဖြစ်ပါတယ်
ဒီကနေ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံပူးတွဲကျင်းပရေးကော်မတီဒူဥက္ကဋ္ဌဦးတူဝေကရွေးကောက်မခံရတဲ့ပါတီ80ကကိုယ်စားလှယ်2ဦးစီညီလာခံဖွင့်ပွဲမှာတက်ရောက်ဖို့နဲ့ကိုယ်စားလှယ်5ယောက်ကိုရွေးချယ်ဖို့အတွက်သတ်မှတ်ထားတာဖြစ်ကြောင်းပြောပါတယ်ဒီကနေ့အစည်းအဝေးမှာဆွေးနွေးတဲ့အခြေအနေကိုဦးတူဝေကပဲအခုလိုဆက်ပြောပါတယ်
ဒီကနေ့ကျွန်တော်တို့ကပါတီတွေကိုအညီအမျှပဲဖြစ်စေချင်တယ်ငါးပါတီတွေကိုခုပြုမယ်ဆိုရင်တော့တို့ဒါလက်မခံမှုပေါ့ဗျာနော်အကယ်ကတော့ကျွန်တော်တို့90လုံးကိုလက်ခံပါဆိုပြီးတော့တို့ကြီးညာချက်တစ်ခုထုတ်လိုက်ကြဗျာအဲ့ဒါလေးကိုဟိုဒီပြန်ချက်ပေါ့လေအဲ့ဒါလေးကိုခဏလာကျင်းပပေးလူတွေကဒါအစိုးရကိုပြန်တင်ပြမှာပေါ့
မေလ29ရက်နေ့ကကျင်းပတဲ့ပြည်ထောင်စု၅ချိန်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ပြည်လဲဖွဲ့စည်းတဲ့အစည်းအဝေးမှာတော့နိုင်ငံရေးအဖွဲ့အစည်းတွေဟာလွှတ်တော်တရရက်မှာပြည်သူလူထုအပေါ်ကိုစားပြုမှုအပေါ်အခြေခံပြီး21ရာစုပင်လုံးမှာကိုယ်စားလှယ်အဖြစ်ပါဝင်ဖို့မူချမှတ်ထားကြောင်းဒေါ်စန်းစုကြည်ကပြောဆိုခဲ့ပါတယ် ပြီးခဲ့တဲ့လတွေကတော့လွှတ်တော်၃ရက်အနက်ကတခုခုမှာအရွေးချယ်မခံရတဲ့နိုင်ငံရေးပါတီတွေဟာငင်းကြဲရေးလုပ်ငန်းစဉ်အတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေဆွေးနွေးရမှာပါဝင်ဖို့တတ်မှတ်ခဲ့ရကနေအခုအခါညီလာခံမှာကိုယ်စားလှယ်၅ဦးပါဝင်ဖို့ပြောင်းလဲတတ်မှတ်ခဲ့တာဖြစ်ပါတယ်ကိုမိုးစောပါရှင်
ခုတစ်ဆက်တည်းတမူးမြို့နယ်ထဲက27ရာစုပင်လုံးညီလာခံအရေးတွေ့ဆုံဆွေးနွေးသူတွေဘာကြောင့်ခွဲယူသတိပေးခံရသလဲဆိုတာသင်ပြပါမယ် စကိုင်းတိုင်းတမူးမြို့နယ်ထက်က27ရာစုပင်လုံးညီလာခံကိုထောက်ခံပွဲနဲ့ညီလာခံမှာတိုင်းရင်းသားအခွင့်အရေးတွေတင်ပြနိုင်ဖို့အရေးတွေးဆောင်ခဲ့ကြတဲ့အပေါ်တမူးမြို့နယ်အုပ်ချုပ်ရေးမှူးဖက်ကကန့်ကွက်ပြီးတော့ပွဲဖြစ်မြောက်အောင်ဆောင်ရွက်သူတွေကိုတရားဥပဒေအရရင်ဆိုင်ရမယ်လို့ခေါ်ယူသတိပေးလိုက်ပါတယ်။ပွဲကျင်းပခွင့်ရရေးကြိုတင်အသိပေးခဲ့ပေမယ့်လို့ဥဆောင်ကျင်းပမဲ့ကူကီတိုင်း
ဟုတ်ကဲ့ပါရှင်မကြခင်ရပိုင်းတွင်းမှာပဲကျင်းပါတော့မယ့်21ရာစုပင်လုံညီလာခံကြိုးစုထောက်ခံပွဲနဲ့ညီလာခံတွင်းတိုင်းရင်းသားခွင့်ရေးတင်ပြနိုင်မှုအရေးဆွေးနွေးခဲ့ကြတဲ့ကိုကီးတိုင်းရင်းသားဖိုရမ်ကိုပြီးခဲ့တဲ့ဩဂုတ်လ19-20ရက်နေ့ကကျင်းပခဲ့တာပါ။အရင်တုန်းကပွဲကျင်းပဖို့ကြိုတင်အကြောင်းကြားခဲ့ပေမဲ့လို့ပွဲရက်နီးကမှတမူးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဘက်ကပွဲမိတ်မပေးဘူးလို့ရက်နီးကမှတားမြစ်ခဲ့တဲ့အကြောင်းပွဲစီစဉ်သူတွေကပြောပါတယ်။ဒါပေမဲ့လည်းပွဲကိုတက်ရောက်လာသူကရာနဲ့ချီပြီးရောက်ရှိနေပြီဖြစ်တဲ့အတွက်အရင်ပွဲကျင်းပမဲ့ခမ်းမဆောင်မှာကျင်းပခွင့်မရတော့တဲ့အတွက်တမူးမြို့နယ်တွေကဖျားเจ้าမှာပဲကျင်းပခဲ့ကြတာဖြစ်ပါတယ်။ဒီလိုမျိုးကျင်းပခဲ့တဲ့အတွက်21ရာစုပင်လုံညီလာခံကိုထောက်ခံပွဲနဲ့ဖိုရမ်ဖြစ်မြောက်ရေးဆောင်ရွက်ခဲ့တဲ့ကော်မတီကိုတမူးမြို့နယ်အာဏာပိုင်တွေဘက်ကဆင့်ခေါ်ပြီးတော့တရားဥပဒေရရင်ဆိုင်ရမယ်ဖြစ်ကြောင်းဩဂုတ်လ22ရက်နေ့ကခေါ်ပြီးတော့မှသတိပေးခဲ့တယ်လို့ပွဲဖြစ်မြောက်ရေးကော်မတီအတွင်းရေးမှူးဦးလွန်ခိုးစေးကပြောပါတယ်။
22ရက်နေ့မှာကျွန်တော်တို့ပွဲမိတ်စာတင်ပါတယ်။ပြီးတော့18ရက်နေ့မှာကန့်ကွက်တဲ့ဆိုတဲ့ကြောင့်နှုတ်ဖြင့်ရုံးခေါ်ပြီးတော့အများတော့ဒီမှာလုံးလို့မရဘူး။ဆရာ35မျိုးထဲမှာကူကီမပါတဲ့အတွက်ဒီစဥ်ပရိယခုမပြုတ်ဘူးဆိုတဲ့အကြောင်းသူတို့ပြောတယ်။18ရက်နေ့မှာကျွန်တော်တို့အမြင်နဲ့အရရကကူကီအလွာအစီတီကကိုယ်စလေတွေရောက်လာပြီ။အဲဒီချိန်တော့ကျွန်တော်တို့ကပွဲကိုဆက်လုပ်ဖို့ဖြစ်နေပြီ။ကျွန်တော်တို့ငားထားတဲ့ Ibrahimont Hall ထဲမှာကျွန်တော်တို့မလုပ်တော့ဘူးနဲ့ဘာဖြစ်လဲဆိုတော့အာနာစပိုင်တွေကသူတို့ Hall ပိုင်ရှင်တွေကိုပိတ်ထားခိုင်းတယ်။အဲတော့ကျွန်တော်တို့ကကူကီအမျိုးသမီးစင်တာမှာကျွန်တော်တို့ဆက်လက်ပြီးတော့ကျင်းပတယ်။ကျင်းပတဲ့ချိန်မှာကျွန်တော်တို့မပြေတဲ့အတွက်ကြောင့်ကျွန်တော်တို့ကူကီခရီးအတင်းတော့ကျန်းတောင်းမှာကျွန်တော်တို့ celebration ပါတယ်ကျင်းပပြီးတဲ့နောက်မှာဟိုတနေ့ကပေါ့နော်တနင်္ဂနွေနေ့ကကျွန်တော်တို့ကိုပေါ်စာပြပါတယ်ဒီရုံးကိုစာပြရမယ်ဆိုပြီးတော့သွားတယ်မနေ့ကကျွန်တော်တို့သွားပြီးတော့သွေးတဲ့အခါမှာဒီဥပဒေတိုင်းပဲဆက်သွားမယ်ဆက်လုပ်သွားမယ်ဆိုပြီးတော့ကျွန်တော်တို့ပြောတယ
်သူတို့အနေနဲ့ကလည်းဒေါန်ဆန်းစုကြည်ဦးဆောင်ကျင်းပမယ့်21ရာစုပင်လုံညီလာခံကိုထောက်ခံတဲ့ပွဲသာဖြစ်ပြီးတော့နိုင်ငံတွင်းမှာစူပူမှုဖြစ်အောင်လှုံ့ဆော်တဲ့လှုံ့ရှားမှုမဟုတ်တဲ့အတွက်တရားဥပဒေအရရင်ဆိုင်သွားဖို့အသင့်ပဲလို့ဦးလွန်ခွန်စေးကပြောပါတယ
်21ရာစုပင်လုံညီလာခံကိုကျူးကျူးတယ်မိမာပြင်းချမ်းရေးရဖို့ကျွန်တော်တို့လည်းတိုင်းရင်းသားတို့အနေနဲ့ကျွန်တော်တို့ထောက်ခံကြတာဖြစ်တယ်။အဲဒီထောက်ခံတဲ့နေရာမှာကျွန်တော်တို့ဒီတိုင်းရင်းသားကြီးရာကိစ္စနဲ့ပတ်သက်ပြီးတော့ဒီပြည်လုံးညီလာခံမှာကျွန်တော်တို့တက်ခွင့်ရခဲ့မယ်ဆိုကျွန်တော်တို့ဘာတွေဆွေးနွေးမလဲဆိုတဲ့အချက်လေးတွေကိုကျွန်တော်တို့ကမူပေါင်းအောင်ကြည့်ပြီးတော့ကျွန်တော်တို့ဆွေးနွေးကြတယ်ပေါ့နော်
။ဒါကြောင့်အာနာပိုင်နေစီကိုပွဲကျင်းပရေးနဲ့ပတ်သက်ပြီးပွဲမိတ်အသည့်ပေးစာကိုလက်မှတ်ရေးထိုးတင်ပြခဲ့တဲ့ဖိုရမ်ဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌဒေါငိမ့်ငိမ့်နဲ့ဗန္ဒာရဲမှုဦးထန်ခိုစေးတို့ကိုတရားစွဲဆိုသွားမယ်လို့တမူးမြို့နယ်အုပ်ချုပ်ရေးမှူးဘက်ကခေါ်ယူအသည့်ပေးခဲ့တဲ့အပေါ်ဗန္ဒာရဲမှုဦးထန်ခိုစေးကအခုလိုပြောပြပါဗ
ျ။ကျွန်တော်တို့နေအားလုံးချင်းပြတင်းလေးဟာခံနေတိုင်းသားဖြစ်တဲ့ခွင့်ရအားလုံးကိုကျွန်တော်ပြောပြရည်မတမ်းမရရည်နဲ့ကျွန်တော်တို့တမိုင်းတိုင်းနဲ့ကျွန်တော်တို့မိတ်တူပိုင်းကျွန်တော်ပြေးခဲ့ပါတယ်။ဒီပေါ်မှာဆက်ပြီးတော့မှတရားဥပဒေအရေးယူမယ်ဆိုရင်လည်းပဲကျွန်တော်တို့အနေနဲ့စိတ်တော့မကောင်းဘူး။သို့တော်လည်းပဲသက်ဆိုင်ရာအာဏာပိုင်ကဥပဒေအရေးယူမယ်ဆိုရင်လည်းကျွန်တော်တို့ကရေးဆိုင်ဖို့အချိန်ဖြစ်နေပါလေ။
အခုလိုမျိုးဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်မဲ့27ရာစုပင်လုံးညီလာခံထောက်ခံပွဲကျင်းပတဲ့သူတွေကိုတရားစွဲဆိုမယ်လို့ခေါ်ယူအတည်ပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဥပဒေပိုင်းအရရင်ဆိုင်နိုင်ရေးပြင်ဆင်နေကြတယ်လို့တရားစွဲခံရမယ်လို့သတိပေးခံရသူဦးထန်ခိုးစေးကပြောပါတယ
်ကျွန်တော်ဒီဖော်ရန်ကျင်းပတာလည်းပဲ27ပင်လုံးကျူဆွေတဲ့ထောက်ခံတဲ့ပွဲဖြစ်တဲ့အတွက်ဒီကိစ္စအပေါ်မှာတရေကိုညှင်းနေတဲ့အောက်ချွေရအရေးကြီးမှာဖြစ်တာကိုမြေတောင်ဆန်းစုကြည်ကကြည့်ပြီးတော့မှဒီအနေပတ်သက်ပြီးတော့မှတိုင်းသားတွေက27ပင်လုံးကျူဆွေပွဲလုပ်တာကိုဒီလူမျိုးစုတိုင်းသားတွေရဲ့ခွင့်ရရလုပ်တဲ့ပွဲကိုမပိတ်ပင်သင့်ပါဘူးမတားမြစ်သင့်ပါဘူးအရင်ကြီးသင့်ပါဘူးလို့ကျွန်တော်တို့ကိုပြောပြနေကြတယ်ဒီအနေပတ်သက်ပြီးတော့မှကျွန်တော်တို့အမေတော်ဆန်းစုကြည်နေပြီးတော့မှဒီကိစ္စနဲ့တောင်းဆိုရင်ပုတ်ရှိဌာနတိုင်းလို့ဆိုရင်ချက်ချင်းကိုကျွန်တော်တို့အပြောပြပြီးတော့မှဒီလက်ရှိတိုင်းသားတွေရဲ့အစီကျင်းပတာဟာနိုင်ငံတော်ပုံကံထုတ်တာမဟုတ်ဘူးရင်းချမ်းလန်းစီတောက်ကလည်းတိုင်းသားတွေဖြစ်ဖြစ်ဒါကတော့အရေးကြီးပြန်ပါဘူးဒီမှာကြော်ပြေးပြင်ပါတယ်မှာ
အခုလိုမျိုးပွဲကျင်းပတဲ့သူတွေကိုတရားစွဲဆိုမယ်လို့ခေါ်ယူသတိပေးခဲ့တဲ့တမူးမျိုးနဲ့အုပ်ချုပ်ရေးမှုယုံကိုဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။27ရာစုပင်လုံးညီလာခံကျင်းပပြီးတော့တိုင်းရင်းသားတွေအရေးနဲ့ပတ်သက်ပြီးတိုင်းရင်းသားတိုင်းဟာမိမိတို့ရဲ့ကိုယ်ပိုင်ယဉ်ကျေးမှုစာပေတွေကိုဖော်ထုတ်ပြီးတိုင်းရင်းသားအခွင့်အရေးတွေရရှိအောင်ဆောင်ရွက်ကြတော့မယ့်အချိန်မှာအခုလိုမျိုးတိုင်းရင်းသားတွေကိုဖိနှိပ်ဖို့စူးစမ်းလာတဲ့လောက်ရအပေါ်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တိအောင်တင်ပြသွားဖို့ရှိသလိုအများပြည်သူသိရှိအောင်လည်းသတင်းစာရှင်းလင်းပွဲတရက်ကိုမကြာခင်မှာကျင်းပပြီးပြည်သူကိုအသိပေးသွားမယ်လို့တမှုမျိုးနယ်မှာ27ရာစုပင်လုံးညီလာခံထောက်ခံပွဲနဲ့ကူကီတိုင်းရင်းသားဖိုရမ်ကျင်းပခဲ့သူတွေကပြောပါတယ်ရှင
်ရာစီမြတ်မြာရန်ကုန်မြို့တော်ကနှစ်ပေါင်းများစွာပုံနေတဲ့အမိုက်တွေကိုမြို့တော်စီမံသားရေးဌာနကရှင်းလင်းနေပြီးအမိုက်တွေစီးကမ်းမဲ့မပြတ်ကြဖို့လဲဇော်ဩနေပါတယ်ရည်ရှိအောင်မြင်မှုရဖို့အတွက်ပြည်သူနဲ့စီမံတို့ပါရီဆက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါသလဲဒီကြောင့်ကိုအခုလာမယ့်အင်္ဂါနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ်က1239382555လေးကိုဖြစ်ဖြစ် email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်တော်ရရှင်တို့ရဲ့ဖုန်းနံပါတ်ဒီကိုပေးပို့ထားစီလိုပါတယ်ဆွေးနွေးကြအတန်းဖိုင်းဒါမှမဟုတ်လဲစာနဲ့ဝင်ရောက်ဆွေးနွေးလို့လည်းရပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ညာ
။ဒီကနေ့ည9:00နာရီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရစေ။ VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9:00နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါရစေရှင်။ခုတော့ဒီကနေ့ရဲ့ထိတ်တန့်ရောက်တဲ့အတင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။ Turkey နိုင်ငံမှာစနေနေ့ကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်ခန်းနာတွင်လူပေါင်း54ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကို IS သွေးကြွရေးဆီလွတ်တဲ့အထက်ကဘုံခွဲသမားကလေးတူကကျူးလွန်တဲ့အကြောင်းပြောဆိုချက်တွေကို Turkey ဆိုရကပြန်လည်ပြင်ဆင်ပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုကိုကလေးတူကျူးလွန်တယ်ဆိုတဲ့သတင်းတွေဟာမျက်မြင်တွေ့သူတွေရဲ့ပြောဆိုချက်တွေကိုအခြေခံထားတဲ့ကောလာဟလတွေသာဖြစ်တဲ့အကြောင်း Turkey ဝန်ကြီးချုပ် Bilani Liatiem ကတင်းနာနေမှာပြောဆိုလိုက်တာပါ။စီးရဲနိုင်ငံမှာလူသားချင်းစာနာမှုအကူအညီကြီးကျယ်လိုအပ်နေပြီးထောင်ပေါင်းများစွာသောအရက်သားပြည်သူတွေကိုကတင်မှုအစားစာရေးနဲ့စေဝါထောက်ကူပစ္စည်းတွေအရေးကြီးလိုအပ်နေတဲ့အကြောင်းလူသားချင်းစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂကြီးကပြောလိုက်ပါတယ်။စီးရဲလူတွေကပေါ်ပြလို့မရနိုင်လောက်ဆိုးရတဲ့အကျဉ်းဖက်မှုတွေနဲ့ကြုံတွေ့နေရပြီးလူနေရပ်ကွက်တွေ၊ဆေးရုံတွေ၊စာသင်ကျောင်းတွေမှာဓာတ်ဥလက်နက်တွေ၊မီးလောင်ပုံးတွေ၊အသေခံဘုံးကွက်တက်ခတ်မှုတွေလိုတိုက်ခတ်ခံနေရပြီးတရားမဝင်ဖက်စီထင်းထင်းနှိမ့်ဆက်ညှဉ်းပန်းခံရတာတွေမတရားပြုကျင့်တာတွေကြုံနေရတယ်လို့လူသားချင်းစာနာမှုဆရာကုလသမဂ္ဂအကြီးအကဲစတီဖန်အိုဘရန်ကပြောဆိုလိုက်တာပါဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလိုက်ကလင်တန်နဲ့ခင်မုန်းဖြစ်သူသမ္မတဟောင်းဘေးကလင်တန်တို့ရဲ့ကလင်တန်ဖောင်ဒေးရှင်းကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဆောင်မှုရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကတောင်းဆိုလိုက်တယ်လို့ပြည်သူစုံစမ်းစစ်ဆေးဘူရို FBI ကိုမယုံပါဘူးလို့လည်းပြောဆိုလိုက်ပါတယ်။ Ohio ပြည်နယ်အခရိုမျိုးကတင်းလာနေစီယွန်ခီစင်တွင်ပြန်ပြည့်ဖြစ်တဲ့ကလင်တန်ရဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေဖြစ်ရင်းညွန့်တုံ့တုံ့ပြီးသူ့အနေနဲ့တုံ့လုံမှုရက်တွေဖြစ်ရတဲ့အကြောင်းထရမ့်ကအဓိကအာရုံစိုက်ပြောဆိုထားတာလည်းဖြစ်ပါတယ်ခင်ဗျာ။
တရင်အချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရဝါလီဖြစ်ပါတယ် VOA American အတန်ညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.69လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလံမီတာ190 kHz 1905ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားဦးမှာပါသတရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင်ကျမအနောင်လောက်ပါThank you.
This program has come to you from the Voice of America, Washington.